ကိုရီးယားနိုင်ငံကကူးစက်ခံထားတဲ့အမေရိကန်သမ္မတဒေါနယ်ထရမ့်ကအခြေအနေကောင်းတယ်လို့ကျွန်တော်ထင်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။ချစ်ချင်းဖြင့်ဆိုပြီးဖေးဘွတ်တက်နေတဲ့ Twitter ကနေပြောလိုက်ပါတယ်။သမ္မတထရမ့်ရဲ့အခြေအနေဟာအလွန်ကောင်းမွန်ပြီးသူ့ကိုအောက်ဆီဂျင်ပေးထားဖို့မလိုကြောင်းဒါပေမဲ့အထူးကူတွေနဲ့တိုင်ပင်ဆွေးနွေးပြီးတဲ့နောက်မှာတော့ Remdesivir ဆေးတင်ပေးထားပြီးတော့သက်တောင့်အနားယူနေတယ်လို့သမ္မတရဲ့သမားတော်ကြီးဒေါက်တာ Sean Connolly ကအီဗီဒေါ်ပြန်ကြားရေးအရာရှိ Kline McKenney ကိုပေးပို့တဲ့အီဗီဒေါ်မှတ်တမ်းထဲမှာပြောထားပါတယ်။ဒါထောက်ကိုမနေ့ောက်ကြာနေ့နေ့လယ်ပိုင်းကဝါရှင်တန် DC မြို့တော်နာကပသက်ဆောင်မှာရှိတဲ့ Waltery စစ်ဆေးရုံကိုတင်ခဲ့တာဖြစ်ပြီးတော့ဒါထောက်ဟာအိမ်မှာရှိနေတဲ့သူ့ရဲ့ဆေးရုံထူးခန်းကနေအလုပ်လုပ်ဆောင်မှာဖြစ်ပါတယ်။မနေ့ကဆေးရုံကိုသွားတဲ့အချိန်အင်ဗီဒိုကနေသူ့ရဲ့ Marine One ရဟယမောကိုမတက်ခင်မှာဒါထောက်ကသတင်းတော့တွေကိုလက်မထောင်ပြသွားခဲ့ပါတယ်။အိမ်နောက်ဆေးရုံရောက်တဲ့အချိန်မှာလည်းဒါထောက်ဟာသူ့ရဲ့ရဟယင်ကနေကားစီကိုလမ်းလျှောက်ခဲ့ပါတယ်။ဒေသာ 2view ဆိုက်ပြီးသမားရဲ့ဆရာဝန်နဲ့စီးပွားဆိုင်ရာကျွမ်းကျင်သူတွေရဲ့အကြံပေးချက်အရသမားဟာလာမယ့်ရက်တွေအတွင်းမှာ Waltery ဆေးရုံကနေအလုပ်လုပ်သွားမှာဖြစ်တယ်လို့အင်ဂျီနီယာပြင်ကြားရေးအရာရှိ McKenney ကကြေညာချက်မှာပြောထားပါတယ်။ဒါပြင်သမား Trump စီကနေဒုသမား Mike Pence ကိုအနာလွဲပေးထားတာမရှိဘူးလို့လည်းအင်ဂျီနီယာတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။